ယူရိုနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံနဲ့ဘက်ဒက်မြို့နိုင်ငံကလေစိတ်တရဲ့လုံခြုံရေးကိုတိုးမြင့်တဲ့အနေနဲ့အမေရိကန်တပ်ဖွဲ့ဝင်200ကိုနောက်ထပ်ဆေးလွတ်ဖို့သမ္မတအိုဘားမားကအမိန့်ပေးလိုက်ပါတယ်။သမ္မတအိုဘားမားကသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်ကိုလည်းတနင်္လာနေ့ကစာရေးအကြောင်းကြားလိုက်ပါတယ်။အခုနောက်ဆုံးတပ်တွေဆေးလွတ်တဲ့ထဲမှာရဟတ်ယာဉ်တွေနဲ့လူမပါတဲ့အဝေးဒိန်းဒုံးတွေလည်းပါဝင်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်တပ်တွေဟာအီရတ်နိုင်ငံကိုရောက်နေပြီဖြစ်တယ်လို့လည်းပန်တဂွန်အမေရိကန်စစ်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရေတပ်ဗိုလ်ချုပ်ကြီးဂျွန်ကာဘီကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေဟာအခုလအစောပိုင်းကအမေရိကန်တန်ယုံကိုကာကွယ်ဖို့အတွက်ဆေလွတ်လိုက်တဲ့တပ်ဖွဲ့ဝင်195ယောက်နဲ့ပူးပေါင်းသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့အဲ့ဒီတပ်ဖွဲ့ဝင်တွေဟာအီရတ်နိုင်ငံတဝန်းကမျိုးတွေကိုစီးနင်းသိမ်းပိုက်နေတဲ့သဘုံအဖွဲ့တွေကိုတိုက်နေတဲ့အီရတ်တပ်တွေကိုအကြံပေးဖို့ဆေလွတ်တဲ့စစ်ဖက်ဆိုင်ရာအကြံပေး300တွေကမဟုတ်ပဲတိကျဆေလွတ်တာဖြစ်ပါတယ်အခုကြီးညာချက်ကြောင့်အီရတ်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်အင်အားဟာ800လောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ